ကိုရိုနာဗိုင်းရပ်စ်စတင်ခုဆက်ရာတရုတ်နိုင်ငံဝူဟန်မြို့မှာတော့လာပေါင်းများစွာမြို့ဝင်ထွက်တွေပိတ်ထားခဲ့ပြီးတဲ့နောက်အခုခါမှာဖြည်းဖြည်းချင်းပြန်ဖွင့်ပေးလာနေပြီဖြစ်ပြီးတော့ရထားတွေလည်းပြန်ပြီးတော့ပြေးဆွဲနေပြီဖြစ်ပါတယ်။ဒါပြင်အာနာပိုင်တွေကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုအမြင့်ဆုံးကနေအလေလက်အဆင့်ကိုချပေးလိုက်ပါတယ်။အချိန်ထဲမှာပဲ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတဝှမ်းမှာသေဆုံးသူဦးရေဟာစနေနေ့ကအထိ 3,000 ကျော်ရှိသွားပြီဖြစ်ပါတယ်။အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာတော့သေဆုံးသူ 2,000 ကျော်ရှိလာနေပြီးတော့စပိန်နိုင်ငံမှာတော့မနေ့က832ယောက်တည်ဆုံးခဲ့ပြီးဒါဟာယောဂစတင်ဖြစ်ပွားခြင်းကစလို့စပိန်နိုင်ငံမှာအများဆုံးတည်ဆုံးတာဖြစ်ပါတယ်။အီတလီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူ1000ကျော်ရှိသွားပြီဖြစ်ပြီးတော့ကမ္ဘာတဝန်းတည်ဆုံးသူစုစုပေါင်းရဲ့3မုံ1မုံလောက်ရှိလာပါတယ်။အခုဆိုရင်ကမ္ဘာတဝန်းမှာယောဂကူးစက်ခံရသူစုစုပေါင်း6,600ကျော်ရှိလာပြီးအမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်ခံသူဟာ13,000ကျော်ရှိလာကြောင်းကမ္ဘာမှာယောဂကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာပါတယ်။ယူရိုပြည်နယ်တစ်ခုထဲမှာလည်းယောဂကူးစက်ခံရသူ9,200ကျော်ရှိပြီးတော့တည်ဆုံးသူ900ကျော်ရှိတာကြောင့်ယူရိုပြည်နယ်ဟာယောဂကူးစက်မှုအဆိုးဝါးဆုံးနေရာလည်းဖြစ်ပါတယ်ခင်ဗျာ။